မြောက်ကိုရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကမ်းမြစ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကတင်းတောက်တွေကိုပြောရမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အပြန်လည်ကြိုးစည်းပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်ဆင်ခြင်ဆောင်ရွက်နိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရပိုင်းထပ်သတင်းဌာနကိုပြောဆိုသွားပါတယ်။မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးတာနဲ့မြနျူကလ িয়ার လက်နက်တွေကိုစွန့်လွတ်သွားဖို့လိုလားနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တဲ့အားလုံးကိုစွန့်လွတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့လိုလားနေပါတယ်တနအိနီးပါကြာမြင့်ခဲ့တဲ့တူးချင်းထိပ်သီးတွေ့ဆုံမှုနဲ့နောက်ဆက်တွဲကိုယ်စားလှယ်ဖွဲ့တွေရဲ့တွေ့ဆုံမှုတွေနဲ့ညစာစားပွဲတွေမြောက်ကိုရီးယားခေါင်းဆောင်ကတိတ်မြန်မြန်ဆဆပြောဆိုတာမျိုးတော့မရှိပါဘူးမြောက်ကိုရီးယားခေါင်းဆောင်ကတော့ဆွေးနွေးမှုတွေကရင်းနှီးနှီးနဲ့အတိတ်ပဲပြောသွားတဲ့အကြောင်းလဲပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးနိုင်ခဲ့တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေစွန့်လွတ်ဖို့လုံခြုံရေးအရာဘလို့ဂရိကဝတ်မျိုးတွေမြောက်ကိုရီးယားဘက်ကတောင်းဆိုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအမှတ်ခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်။